မဟာဒဂျန်ကာလနေရက်ပြန်ပြီးထိုင်းကိုပြန်ဝင်လာကြတဲ့အလုသမားတွေအများပြားရှိနေချိန်မှာဒီလူတွေနဲ့ပုံမှားရိုက်ပြီးတော့ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်မဲဆိုင်ဘန်ကောက်သွားလာနေတဲ့ကားနှစ်စီးပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသား40ဦးဟာဧပြီလ30ရက်နေ့ညကဖမ်းဆီးခံခဲ့ရပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင
်။ချင်းရိုင်ခရိုင်ကနေဝင်လာတဲ့မြန်မာနိုင်ငံသား19ဦးဟာနိုင်ငံကူးလက်မှတ်နဲ့အလုသမားကပ်ပြားတွေအထောက်ထားတွေဘာမှမပါဘဲမဲဆိုင်ကနေညပိုင်းကနေထွက်လာတဲ့ခီးသည်တင်ရင်နဲ့လိုက်ပါလာခြင်းဖျောင်ရဲစခန်းကဖမ်းဆီးလိုက်တာပါသူတို့ကိုကားပေါ်တင်ပြလိုက်တဲ့ပွဲစားကတော့ကြံပြီးပြန်ဝင်လာကြတဲ့အလုသမားတွေပုံစံမျိုးနဲ့ကားပေါ်ကိုအထောက်ထားမဲ့တွေတင်ပြလိုက်တာဖြစ်ပါတယ်ဘန်ကောက်ကိုသွားမဲ့ခီးသည်တင်နှစ်ထပ်ကားကိုအမှတ်9ဒေသဖျောင်မြို့နယ်ရဲစခန်းအတွင်မောင်းဝင်ခန်းခဲ့ပြီးကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားခီးသည်တွေအားလုံးကိုရဲတွေကအသေးစိတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တချီလိုက်ကနေမဲဆိုင်ကိုဝင်လာတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေကိုမြန်မာနိုင်ငံသားလူမောင်ခိုပွဲစားတွေကလုပ်ပေးခဲ့ပြီးတဦးကိုဘန်းဝင် 9,000 စီပွဲကယူပြီးတဲ့နောက်အခုလိုမျိုးဘန်ကောက်တက်မဲ့ခီးတဲ့တင်ကားပေါ်ကိုတင်ပေးလိုက်တာဖြစ်ပါတယ်။ဒါတွေဟာမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အထောက်အထားလုပ်ဖို့မလွယ်ကူတာကြောင့်ဒီနည်းနဲ့ပဲလူပွဲစားတွေခေါ်ဆောင်ရကိုအလုပ်လုပ်ဖို့တွားနေကြတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်။တရားဝင်ဗမာပြည်ကနေတွင်းနေတဲ့အလုသမားတွေကိစ္စရှိနေတာ။အဲ့ဒီဟာကပုံမှန်နဲ့တွားနေတာ။ဒါပေမဲ့အဲ့ဒီဟာမှာအများကြီးပြဿနာတွေရှိနေသေးတယ်။ဘာလို့လဲဆိုတော့ဒီဟာတွေကအစဉ်ပြေချောင်းကိုလွယ်ကူလွယ်ကုန်ကြတဲ့နေတာဒီဟာတွေမဖြစ်သေးသေးတရားမဝင်ခိုးထွက်မှုတွေဒါလည်းရှိနေဦးမှာဟုတ
်။တညထဲမှာပဲနောက်ထပ်ကားတစ်စီးနဲ့တဲဆောင်လာတဲ့လူ21ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။မဲဆိုင်ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား19ဦးကိုဥဆောင်လာသူအသက်30အရွယ်မတ်ချောစုလိုက်နဲ့လူ21ဦးကိုတဲဆောင်လာတဲ့သူမရဲ့ခင်မုန်းကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေပါတယ်။မဟာဒဂျန်အခါရက်ပြီးထိုင်းကိုပြန်လာကြတဲ့အလုသမားတွေများနေတဲ့အချိန်ရောပြီးလိုက်လာခဲ့ကြတဲ့ခိုးဝင်မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့လူကုန်ကူးသူတရားခံလင်မယား2ဦးကိုလည်းတရားရုံးတင်စစ်ဆေးမှဖြစ်တယ်လို့လည်းထိုင်းအနာဘိုင်းကပြောဆိုခဲ့ပါတယ်ရှင်။